မေဂန်ပြောင်းစုရှီကာဂိုမြို့မှာကျင်းပတဲ့ဒီမိုကရက်ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံပထမဆုံးနေ့မှာတော့သမ္မတဂျိုဘိုင်ဒန်မိန့်ခွန်းပြောဖို့ရှိနေပါတယ်။သမ္မတဘိုင်ဒန်အတွက်ကတော့သူထမ်းဆောင်ခဲ့တဲ့သမ္မတရာထူးကိုဂုဏ်ပြုကျင်းပတဲ့နေ့လည်းဖြစ်ပါတယ်။ပါတီညီလာခံမှာတယောက်မိန့်ခွန်းပြောကြားမဲ့သူတွေတဲ့ United Auto Workers အလို့သမားသမဂ္ဂရဲ့ဥက္ကဋ္ဌလည်းနောက်နိုင်ငံရေးဝန်ကြီးဟောင်း Hillary Clinton လွှတ်တော်မတ်တွေနဲ့ပြည်내အုပ်ချုပ်ရေးမှူးတချို့လည်းပါဝင်ကြပါတယ်။အစည်းအဝေးအများစုကတော့သမ္မတဘိုင်ဒန်ရဲ့အောင်မြင်မှုမှတ်တမ်းတွေကိုအာယုံဆိုင်ဂုဏ်ပြုပြောဆိုကြမှာဖြစ်ပြီးတော့နောက်မျိုးဆက်တွေအထိတရားမှုရှိစေမဲ့ဒီမိုကရက်တို့ရဲ့စိတ်ကူးရင်မျှော်လင့်ခဲ့ကြတဲ့မူဝါဒတွေအပါအဝင်အထင်ကြီးဥပဒေတွေကိုအတည်ပြုပြသနိုင်ခဲ့တဲ့အချက်တွေလည်းထည့်သွင်းပြောဆိုဖို့ရှိပါတယ်။တစ်ချိန်တည်းမှာပဲဥတုရာသီပြောင်းလဲမှုလူဒဏ်စားမညီမျှမှုမျိုးပွားမှုအခွင့်အရေးနဲ့ဂါဇာစစ်ပွဲဆတဲ့အကြောင်းအရာတွေပေါ်မှာအာယုံဆိုင်မှုရလာအောင်ဆန္ဒပြမဲ့သူတွေညီလာခံကျင်းပရာနေရာရှိမှလူတွေစုံရောက်ရှိနေပါတယ်။ရှီကာဂိုတာဝန်ရှိသူတွေကလည်းဆနာပြဝဲတွေငင်းကြကြဖြစ်အောင်လို့ဆောင်ရွက်သွားမယ်လို့ပြောထားပါတယ်။ညီလာခံကျင်းပတဲ့သတင်းတစ်ပတ်လုံးဆနာပြဝဲတွေအနီးမှာရဲတပ်ဖွဲ့ကနေရာချထားမယ်လို့လည်းရဲအာဏာပိုင်တို့ကပြောဆိုထားပါတယ်ခင်ဗျာ။